American Tamara Pi Yuikao Kantaya de Donald Trump ha Tiu Nanga ye Kong de Yin Patat de Luya Dwego Wepan Biro Tiu Soya go Mwechi Zigasa du Pi Jing Jing Biosu Gabi Mede Tiu Nanga ye Soya de Lu Queen Chin in a Patat Biro Tu Balo Lamle Suragumati Nandi Babu Tiu Lu Queen Lo Shah du Tachoga Digasana Patapi Soya Mui Shine Jango Viu the Dendao Bill Aitka Beijing Murakani Bibu at the Dingo Chi can be Ujos and Naka Pyopia Bibamish.
Donald Trump ya Mesu Mingun Rema, Muslim Dwe, Pibaga, Jangsui Lyle Dwe, or Weban Pioja Jetwe Jangle, Trump ya Muara, or Luke Creed Luxadu, Suing Yare, Jangin Tazade, Dapchabare, Pigare Jalayarunga Durgima, Maumina, and Azimu P. Slangan Chile, Pizurego, Pansi, and Patelu, Durgi Anavine, Nene, Luke Creedo, Liza Lainapu, Piape Malalu, Mirakama, Donald Trumpa.
အခုလက်ရှိမှာပဲကျွန်တော်တို့နိုင်ငံမှာနိုင်ငံသားအခွင့်အရေးနဲ့ပတ်သက်ပြီးပြဿနာတွေအများကြီးရှိနေပါတယ်။ကိုယ်နိုင်ငံရဲ့ပြဿနာကိုတော့သေချာမသိနိုင်ပေမဲ့သူများနိုင်ငံနေကိစ္စမှာဝင်ပြောရခက်တယ်လို့ထင်ပါတယ်။လူမဲတွေကိုရဲတွေကပြစ်ခတ်လို့လူတွေဆန့်ကျင်ဆန္ဒပြနေတဲ့အချိန်မှာဒေါ်နယ်ထရမ့်ကပြည်ပကလူခွင့်ရေးပြဿနာတွေပြောမယ်အစားကိုပြဿနာကိုဖြေရှင်းသင့်တယ်လို့ပြောခဲ့ အမေရိကန်အခြေအနေဘလောက်ဆိုးတယ်ဆိုတာကဘာကကြည့်နေချင်းကျွန်တော်တို့ကသွားပြီးနိုင်ငံသားအခွင့်အရေးအကြောင်းသွားတရားဟောမယ်ဆိုတာတိတ်ခံမကြဘူးထင်ပါတယ
်မစ္စတာထရမ့်သမ္မတဖြစ်လာမဲ့အရေးဟာတရုတ်နိုင်ငံလူအခွင့်အရေးလှုပ်ရှားသူတွေအဖို့ကတော့မကောင်းတဲ့အလားအလာတရားဖြစ်ပါတယ်မာယာဝမ်ဟာဟောင်ကောင်အခြေစိုက်လူအခွင့်အရေးလှုပ်ရှားသူတူဖြစ်ပါတယ်
It seems that his attitude probably spill over to a generally hostile attitude towards
ဒီလိုသဘောထားမျိုးဟာလူခွင့်ရေးဆိုရင်ရန်သူလိုသဘောထားနေတဲ့နိုင်ငံတွေပေါ့အကျိုးသက်ရောက်မှုရှိနိုင်ပါတယ်အမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံလူခွင့်ရေးထွန်းကားရေးအတွက်စိုက်လိုက်မဲ့တဲ့ဖိအားပေးလာခဲ့တာပါအခုတိုင်းဆိုရင်ကျမတို့အတွက်အရေးကြီးတဲ့မဟာမိတ်တယောက်ဆုံးရှုံးရမယ့်အရေးကိုစိုးရိမ်မိပါတယ်ရှင
်2012မှာတရုတ်လက်ရှိသမ္မတရှင်ဂျီပင်အာဏာရလာခဲ့တဲ့ကသူအာဏာချက်ထွင်မှုကိုတရုတ်နိုင်ငံလုံးသူ့ရဲ့အာဏာချက်ထွင်ရေးနဲ့တနိုင်ငံလုံးအပေါ်ဖိနှိပ်ချုပ်ချယ်မှုတွေကိုနှီးမျိုးစုံနဲ့လုပ်ပြီးတော့လွတ်လပ်စွာသဘောထားဖော်ထုတ်ခွင့်တွေကိုလည်းချုပ်ချယ်လာခဲ့တာပါ။ခုကြာဟာတရုတ်လူခွင့်ရေးလှုပ်ရှားသူတူဖြစ်ပါတယ
်။他是一个成功的企业家，这倒
是真的。上面那个伢子穆阿拉巴扎耶卢坤耶给啥人呢？不是比苏梅水人啊，表家做来自家的都，真的说海马有啥路没呀？把五路表达撇巴嘞。这下子只有卢坤耶的马里个了。အမေရိကန်နိုင်ငံရေးမှာ check and balance လို့ခေါ်ရတာအပြန်အလှန်ထိန်းချုပ်မှုတွေရှိနေတဲ့အတွက်သမ္မတထရမ့်ဟာလူခွင့်ရေးကိစ္စကိုလက်တွေ့ကျကျကင်တွယ်လာလိမ့်မယ်လို့ဆုံးသတ်ကြပါတယ်။တရုတ်လူခွင့်ရေးရှင်နေဂျီယွန်းစီအခုလိုပြောပါတယ
်။雖然很多人認為特朗普對未來的政策是有很多的不確定但是
ထရမ့်ရဲ့မူဝါဒတွေထဲမှာမရေရမသေးရတာတွေအများကြီးရှိတယ်လို့လူတွေကပြောနေကြပါတယ်။ဒါပေမဲ့အမေရိကန်ရဲ့အခြေခံတန်ဖိုးထားမှုတွေကတော့သွေဖီသွားလိမ့်မယ်လို့ကျွန်တော်မထင်ပါဘူးလို့ပြောသွားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံဟာစီးပွားရေးနဲ့ဩဇာအရှိန်အဝါကြီးမားလာနေတယ်တော့ဒီနိုင်ငံကိုဖိအားပေးဩဇာလွှမ်းမိုးဖို့မဆူထားနဲ့ဆွဲဆောင်ဖို့တောင်မှခက်သက်ထက်ခက်ခဲလာနေပါတယ်။ထရမ့်ရဲ့အကြီးတန်းအကြံပေးတူဖြစ်သူဂျိမ်းစ်ဘူးစ်လေကပြီးခဲ့တဲ့ကြာသပတေးနေ့ South China Morning Post သတင်းစာထဲမှာအခုလိုရေးသားခဲ့ပါတယ်
။တရုတ်နိုင်ငံရဲ့ရှုပ်ထွေးပစ်လီတဲ့လူမှုရေးနိုင်ငံရေးစနစ်တွေကိုကျွန်ုပ်တို့ပုံပုံသဘောပေါက်လာတာနဲ့အမျှသူတို့ရဲ့လက်ရှိစနစ်ကိုစင်ခေါ်ရတာအနည်းရှိရဲဆိုတာပိုပြီးသိတာလာပါတယ်ကျွန်ုပ်တို့မနစ်သက်ပဲနေနိုင်ပေမဲ့ဒါကိုတခုခုတော့လောက်ရမယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူး
လို့ရည်စားထားတာဖြစ်ပါတယ်ဆူလိုတာကတော့နှစ်နိုင်ငံကြားသဘောတရားရေးအရကွဲလွဲမှုရှိနေပေမဲ့ပူနီမြဲကြားနေမြေအခြေအနေကိုဆက်လက်ထိန်းသိမ်းသွားနိုင်အောင်တော့အပြည့်ယူလို့ရမှာဖြစ်တယ်ဆိုတဲ့သဘောဖြစ်ကြောင်းပါခင်ဗျာ